to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်ဒီဇင်ဘာလ၂၆ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောက်မှာဒီကနေ့မနေ့ပိုင်းထိတ်တန့်ရောက်သတင်းမြေမှာတော့ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းမှာဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။မြန်မာနိုင်ငံငင်းချင်းနဲ့ပြည်လင်းပြည့်မြည့်ရေးရဖို့ကြိုးပမ်းတာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်မတ်ကာဒီနယ်ချားစ်ဘူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။အေးရကိုင်နဲ့နဲ့ကိုင်အဖွဲ့ကဖမ်းဆီးထားတဲ့ဘူးဒီတောင် NLD ဥက္ကဋ္ဌဦးရဲသိန်းတိတ်ဆုံးသွားပြီလို့အေးအေးအဖွဲ့ကပြောကြားလိုက်ပါတယ်။ဒီလူဒေတာအတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတူပြောပြပေးပါမယ်ရှင်
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ကက်သလစ်ယဟန်မင်းကာဒီနယ်ချားစ်မွန်ဘိုးရဲ့ဖိတ်ကြားချက်နဲ့တက်မတော်ကာကွယ်ပူးစည်းချုပ်တက်ရောက်တဲ့ခရစ်စမတ်ညစာစာပွဲပေါ်မှာပြည်ပရောက်ခရစ်ယာန်ဘာသာဝင်တွေရဲ့သုံးသပ်ရှုမြင်ချက်တွေကိုအခုလိုနားဆင်နိုင်ပါတယ်။
ကောင်စားစုကြလည်းဒီတက်ကိုကြိုးစားနေတာเนาะဒီကောင်စီဒီရှင်းအပိုင်းကိုအားပေးဖို့ပေါ့လေဒါမှမဟုတ်ကောင်ဆောင်တွေဘက်ကလည်းနိုင်ငံရဲ့ရေးကိုစားပေးဖို့
ဒီကြောင့်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါအမေရိကသမ္မတရဲ့စီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးမှတ်တမ်းတွေပေါ်မှာစီရင်ချက်ချမှတ်နိုင်မယ့်အရေးအာရှတပ်ရဲ့စီးပွားရေးကဏ္ဍနဲ့လူငယ်တွေအချင်းချင်းကြားဆက်ဆံရေးတွေတိုးမြှင့်သွားဖို့တရုတ်နဲ့ဂျပန်တို့သဘောတူခဲ့ကြတဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေတခါဒီဇင်ဘာလတိုင်းနားဆင်ပြကြဒေါက်တာရှင်နေအတွက်တိလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမှတ်မျှသစေအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင
်ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားမှာပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်ဆန္ဒပြပွဲတွေကိုရဲကမျက်ရည်ယူပုံတွေနဲ့မရုပ်ကောင်းဖျန်းစည်းတွေကိုတုံးပြီးတော့နှိမ်နှင်းခဲ့တယ်လို့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းမှာဆန္ဒပြသူတွေကိုခရစ်စမတ်ပွဲကိုဖျက်လို့ဖျက်ဆီးလုပ်တဲ့တကူကောင်းသမားတွေလို့ဝေဖန်ပြစ်တင်လိုက်ပြီးဥပဒေကိုချိုးဖောက်သူတွေအနေနဲ့ဒီအကျိုးဆက်ကိုပြန်ပြီးတော့ခံရမယ်လို့ပြောတဲ့အပေါ်မှာမကြည်တဲ့အရာကနေဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်လာတာပါခရစ်စမတ်နေ့မှာဟောင်ကောင်အနှံ့ဈေးဝယ်စင်တာကြီးတွေမှာဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့တဲ့အတွေ့လုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ဇွန်လကလေးကစခဲ့တဲ့ဆန္ဒပြပွဲတွေမှာဆန္ဒပြသူတချို့ဟာအမေရန်ဝတ်စုံတွေကိုဝတ်ဆင်ကြတဲ့အတွေ့မနေ့ကတော့ရဲတွေကအမေရန်ဝတ်စုံဝတ်ဆင်ထားသူလူငယ်တွေကိုတားပြီးရရှာဖွေတာတွေလုပ်ခဲ့ပါတယ်။ဈေးဝယ်သူတွေနဲ့စီကားလေးရှိတဲ့မွန်ကော့အရက်မှာလည်းဆန္ဒပြသူတွေကိုရဲကအကြမ်းဖက်နှိမ်နှင်းဖမ်းဆီးခဲ့ပါတယ်။အနီးအနားဖြတ်သားသူတွေနဲ့သတင်းထောက်တွေကိုလည်းရဲကအော်ဟစ်ခဲ့တယ်လို့ရှာဖွေစစ်ဆေးတာတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဈေးဆိုင်အတော်များများဟာလည်းခက်ဆော့ဆော့ပဲဖိတ်သွားခဲ့ပါတယ်။
ဤနိုင်ငံမှာဆန္ဒပြပွဲတွေလုံနိုင်ရည်ရှိတဲ့ရမတိုင်ခင်တည်းမှာပဲဒီနေ့အတော်များများမှာပြည်ပက website တွေကိုဝင်ကြည့်လို့မရအောင် mobile phone internet ဆက်သွယ်ရေးကိုပိတ်ပစ်လိုက်ပါတယ်။လုံခြုံရေးအနာဘယ်တွေရဲ့ညွှန်ကြားချက်အရဒီဇင်ဘာလ25ရက် Christmas နေ့ကအဲ့လိုပိတ်လိုက်တာဖြစ်တဲ့အကြောင်းအီရန်ဆက်သွယ်ရေးနဲ့သတင်းနည်းပညာဆိုင်ရာဝန်ကြီးဌာနကသတင်းအစည်းအဝေးကိုကိုးကားပြီးအစိုးရအဘော်တဝက်သတင်းဌာနဖြစ်တဲ့ ILNA ကပြောပါတယ်။နိုင်ငံအလယ်ပိုင်းနဲ့နောက်ပိုင်းကအာလူဘော့စ်ခါဒီစတန်နဲ့ဇန်ဂျန်ပြည်နယ်တွေနဲ့တောင်ပိုင်းက Fast ပြည်နယ်တို့မှာအခုလိုပိတ်လိုက်တာလို့သတင်းရင်းကပြောပါတယ်။အဲ့ဒီတရင်းရင်းရဲ့ပြောဆိုချက်အရနိုင်ငံတကာမိုဘိုင်းဆက်သွယ်မှုပိတ်လိုက်တာရဲ့တက်ရောက်မှုကိုရင်ဆိုင်ရမယ်နောက်ထပ်ပြည်နယ်တွေရှိလာနိုင်တယ်လို့ ILNA သတင်းဌာနကပြောပါတယ်။ဓာတ်ဆီဆေးတွေတက်လိုက်တဲ့အပေါ်မကျေနပ်တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်ဆိုရှယ်မီဒီယာတွေပေါ်မှာရေးသားချက်တွေဆန္ဒပြပွဲတွင်တည်ဆုံခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့တည်ဆုံသူတွေအတွက်အထိတ်မှတ်ပွဲတွေလုပ်ဖို့နှိုးဆော်ထားတာနဲ့အမျှအခုလိုပိတ်ပင်တာတွေဖြစ်လာတာပါ။ပြီးခဲ့တဲ့လကဆန္ဒပြပွဲတွေကိုနှိမ်နှင်းတာမှာလူပေါင်း304ယောက်ထက်မနည်းတည်ဆုံခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်ရက်အဖွဲ့ကပြောထားပါဗျ။အ
ိန္ဒိယမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအတိတ်ကိုအတည်ပြုလိုက်တဲ့အပေါ်ဆန္ဒပြပွဲတွေစတိုက်ဖြစ်ပေါ်နေပြီးဗုဒ္ဓဟူးနေ့ကတော့မြို့တော်ညူဒီလီနဲ့အာတန်ပြည်နယ်အရှေ့မြောက်ပိုင်းမှာကျောင်းသားဆာယီဆရာအနုပညာရှင်စတဲ့လူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ပါဗျ။အာတန်ပြည်နယ်ဂူဟာတီမြို့မှာတော့ဆန္ဒပြသူတွေဟာအမျိုးသားရေးစိတ်ဓာတ်တက်ကြွစေတဲ့တည်င်းတချင်းတွေကိုတီဆိုခဲ့ပြီးစီးလုံးညီညွတ်ကြဖို့ဆိုင်းဘုတ်တွေကိုရေးသားကန်ဆောင်ဆန္ဒပြခဲ့ရပါဆန္ဒပြသူတူကအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့နှလုံးသားကိုဓာတ်နဲ့ထိုးထားတဲ့ရုပ်ပုံကိုလည်းကန်ဆောင်လာခဲ့တယ်လို့တချို့ကလည်းလမ်းတွေပေါ်မှာသွေးဆွနေတဲ့တည်င်းတရုတ်တူလုပ်ပြခဲ့ကြပါတယ်အခုလိုဆန္ဒပြပွဲတွေကိုအာတန်ပြည်နယ်လုံးဆိုင်ရာအကြောင်းသားတမက ဟူဟာတီမြို့အနုပညာအစည်းအရုံးနဲ့ဆာရူခါလာပါရီရှတ်အစပိနဲ့အနုပညာအဖွဲ့တို့ကဥဆောင်ခဲ့တာပါ။ညူဒေလီမြို့ဆန္ဒပြပွဲမှာ1998ခုနှစ်ဘိုကာပရိုက်ဆုရှင်ဆိုင်ရေးဆရာမအရန်ဒတီရိုင်လေပူပေါင်းပါဝင်ခဲ့ပါတယ်။အခုပြတန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့ကနေအိန္ဒိယကိုတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်ဘာသာမဟုတ်သူတွေကိုသာအကျုံးဝင်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကစတင်ခဲ့တဲ့နိုင်ငံအဝန်ဆန္ဒပြပွဲတွေအတွင်းမှာအနည်းဆုံးလူ20ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်
။နိုင်ငံရဲ့အညီအညွတ်ရှိကြတဲ့အမေရိကန်မိသားစုတွေအားလိုက်ရကာလမိသားစုပြန်လည်ဆုံတွေ့ပွဲတွေလုပ်နေကြကြမှာပဲ။မိသားစုညစာဝိုင်းတွေမှာနိုင်ငံရေးကိစ္စငြင်းခုန်ကြတဲ့အခါထောက်ခံသူတွေအသုံးပြုပြောဆိုရမယ့်အချက်တွေကိုသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲပြန်လည်အနိုင်ရရှိရေးနည်းဆွယ်စည်းရုံးအဖွဲ့ကထုတ်ပေးလိုက်ပါတယ်။သမ္မတကဒါမှမဟုတ်သူ့ရဲ့လုံခြုံဆောင်ရွက်နိုင်စွမ်းကိုဝေဖန်တဲ့လေဘရယ်အယူရှိသူမိသားစုဝင်တွေနဲ့ငင်းခုန်တဲ့အခါသမ္မတထရန့်ကိုထောက်ခံသူတွေအနိုင်ရစေဖို့ snowflakevictory.com ဆိုတဲ့ website ကို Christmas အကြိုနေ့မှာပဲနည်းဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်လိုက်တာပါ။ဒီမိုကရက်တွေနဲ့လေဘရယ်တွေအတွက်လည်းဒီ Atlantic Magazine ရဲ့ပင်တိုင်ဆောင်ပါရှင်တူကအလားတူအကြံပြုချက်တွေထုတ်ပေးထားတာရှိပါတယ်။စိတ်ပညာခန်းစားရတာကိုရောကြစီဖို့အားလည်းရကာလမှာနိုင်ငံရေးအကြောင်းမပြောဘဲရှောင်ကြဖို့စိတ်ပညာရှင်တွေကအကြံပေးလေရှိပါတယ်။နိုင်ငံရေးအကြောင်းငင်းခုန်ပြောဆိုတာဟာအားလည်းရကာလကိုမိသားစုအတူဆင်နွှဲတဲ့ပေါ်တိုက်ရိုက်တက်ရောက်မှုရှိတယ်လို့သူတီတီတွေကပြောပါတယ်။နိုင်ငံရေးအကြသဘောထားကွဲပြားတာတွေတိတ်များနေတဲ့ကာလမျိုးမှာအမေရိကန်တွေဟာဆင်မျိုးသားချင်းတွေနဲ့ထိတ်တဲဖြစ်တာမျိုးကိုရှောင်ဖို့အားလည်းရကာလပြန်ဆုံပြီးစတောက်တာမျိုးကိုရှောင်တာဒါမှမဟုတ်ခက်မြန်ပြီးအောင်ဆုံးသက်တာမျိုးတွေလုပ်လို့ရှိတယ်လို့ပြီးကြတဲ့နေ့ကထုတ်ပြန်တဲ့လေ့လာချက်တစ်ခုမှာတွေ့ရပါတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တံကြားတာရင်းနှီးမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလက်အပြောင်းကာလမှာငင်းငင်းရင်းနဲ့ပြန်လည်တင့်မြင့်ရေးရဖို့ဂျိုးပန်းနေနေရမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်အမတ်ကာဒီနယ်ချားလ်စ်ဖူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာဝေဖန်ဖြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမယ့်အခြေအနေကိုရှောင်ပြီးမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့မြန်မာအနေနဲ့ဒီမိုကရေစီရေးရုံးကန်နေရတဲ့အပေါ်မှာဆန္ဒနားလည်ဖို့ကိုလည်းနိုင်ငံတကာကိုကာဒီနယ်ချားလ်စ်ဖူကမြစ်တာရက်ခံပါတယ်။ငြိမ်းချမ်းရေးနဲ့ပြည်내တင့်မြင့်ရေးရဖို့ကြိုးပမ်းဖို့အတွက်ကာဒီနယ်ချားလ်စ်ဖူကတိုက်တွန်းနေပေမဲ့ချင်းပြည်နယ်ပလဲဝါမြို့နယ်မှာတော့အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ပိုင်းမှာညမထွက်ရအမိန်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတဲ့အတွက်ခရစ်စမတ်ပွဲတော့မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။ရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီဇင်ဘာလ17ရက်နေ့ကတည်းကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဘူးစီတော်မြို့နယ်ပါတီအဖွဲ့ခွဲဥက္ကဋ္ဌဦးရဲသိန်းဟာတမတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတရောက်ပကွဲတာကြောင့်ပွဲချင်းပြီးတည်ဆုံသွားတယ်လို့အီအဖွဲ့ကသူတို့ website မှာတင်ထားတဲ့ဒီဇင်ဘာလ25ရက်ရခိုင်ပြည်တိုက်ပွဲသတင်းများဆိုတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတမတော်ဘက်ကရော NLD ပါတီဘက်ကပါတုံ့ပြန်ပြောဆိုတာတော့ထွက်မလာသေးပါဘူး။ဦးရဲသိန်းဟာနိုင်ငံတော်ဒါမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်ရှင်းလင်းပြောဆိုတာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေရင်ဖမ်းဆီးခံရတာပါ။ Christmas နေ့နေ့လယ်3နာရီကျော်မှာတမတော်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်သူတို့ဖမ်းဆီးထားသူတွေကတေဆုံးဒဏ်ရာသူတချို့ရှိခဲ့တာမှာသေဆုံးသူတွေဥယျာသိမ်းလဲပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတခြားသေဆုံးတရားရသူတွေဘယ်သူတွေဆိုတာကိုတော့ပြောမထားပါဘူးခရစ်စမတ်နေ့မှာကိုပဲပလောဝဘူးဒီတော်နဲ့မြေပုံမြို့နယ်တွေမှာပြင်းထန်တဲ့တိုက်ပွဲတွေဆက်ဖြစ်တယ်လို့လည်းအေရဲ့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြေပုံတိုက်ပွဲမှာတပ်မတော်ဘက်ကရဟယင်နှစင်းနဲ့လာတိုက်တယ်လို့တပ်မတော်အရာရှိကြီးတွေထပ်ပြီးသေဆုံးတယ်လို့အေထုတ်ပြန်ချက်ကဆိုပါတယ်
ရာဒီဥတုပြောင်းလဲမှုတိုက်ဖြစ်ရင်းနဲ့သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူလူငယ်တွေရဲ့စွန့်ပကားတက်တီတွေအပေါ်မှာအထူးလေးစားအထင်ကြီးမိတဲ့အကြောင်းဗြိတိန်ဘီယင်မာကြီးအလစ်ဇဘက်ကသူ့ရဲ့ခရစ်စမတ်စကားလက်ဆောင်မှာထည့်သွင်းပြောကြားပါတယ်။အခုလက်ရှိမျိုးဆက်တဲ့လူငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ ပြင်းမာကြီးဆဲကျော်တဲ့အရွယ်ကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကြောင့်ကွာခြားချက်တွေရှိတဲ့အကြောင်းကိုလည်းတက်တော်63နှစ်ရှိပြီဖြစ်တဲ့ပြင်းမာကြီးကပြောပါရယ်ကဘာကြီးပူနွေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလျင်မြန်ကာကွယ်ဆောင်ရွက်ကြဖို့အရေးတကိုးတော့လှုပ်ရှားသူ2019ခုနှစ် Times Magazine ရဲ့အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ဆွီဒင်နိုင်ငံသူဆဲကျော်တဲ့မိန်ကလေး Greta Thunberg ကိုတန်ပေါင်းများစွာသောလူငယ်တွေအားကြအတူယူခဲ့တာပါလူငယ်တွေရဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအသည့်နဲ့ဆန်းဆောင်ချက်တွေအပေါ်မှာအံ့အားသင့်မိကြောင်းဘီယင်မာကြီးကပြောပါတယ်ဗြိတိန်ဘီယင်မာကြီး Elizabeth ရဲ့တားတော်ကြီး Charles Minter ဟာလည်းတဘာဝပတ်ဝန်းကျင်ရေးနဲ့ပတ်သက်ရင်အပြင်းထန်ဝေဖန်ပြောဆိုလို့ရှိသူတူဖြစ်ပြီးအဲ့ဒီအတွက်ကြောင့်ဗြိတိန်အပျော်ဖတ်သတင်းစာဆောင်တွေကမကြာခဏလောင်ပြောင်ရေးသားလေးရှိပါတယ်ရှင်
ဆီးရီးယားဆွေရတက်ဟာရုရှားစစ်လေယာဉ်တွေရဲ့ထောက်ကူမှုနဲ့နိုင်ငံရှိနောက်ပိုင်းကတပုန်တွေတင့်ထားတဲ့အိုက်ဒလစ်ပြည်နယ်ကိုထိုးစစ်ဆင်တယ်လို့ဒေတာရင်းသတင်းရှင်းမြစ်တွေကပြောပါတယ်။အိုက်ဒလစ်ပြည်နယ်တောင်ပိုင်းကမာရက်အယ်နူမန်မြို့ကိုထိုးစစ်ကြီးနဲ့တိုက်ခိုက်နေတာကြောင့်အရသာအညောင်းများဟာဆီးရီးယားတူရကီနယ်စပ်တစ်လျှောက်ကဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားကြတယ်လို့စစ်ပွဲဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကဗိုလ်ဒူးနေမှာပြောပါတယ်။အပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက်မဟာဗျူဟာကျတဲ့အဲ့ဒီမြို့ပတ်ဝန်းကျင်ကကြီးရွာဒါဇင်ပေါင်းများစွာကိုဆီးရီးယားဆွေရတက်ကတင်လိုက်တယ်လို့စီးရီးယားနိုင်ငံတော်မှာတရင်အချက်လက်စုဆောင်းသူတွေရှိတဲ့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။တိုက်ပွဲတွင်လူဒါဇင်ပေါင်းများစွာသေဆုံးပြီးဒေသခံထောင်ပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးသွားရပါတယ်။အဲဒီမျိုးကိုတူရကီစစ်ဖက်နဲ့ရုရှားစစ်ရဲတွေလက်ထဲနာယီပိုင်းအတွင်းမဟုတ်ဘူးဆိုရင်တော့ရက်ပိုင်းအတွင်းမှာပေးလဲရဖို့များနေတယ်လို့လူခွင့်ရေးအဖွဲ့ဒါရိုက်တာရာမီအဘ်ဒူရာမန်က VOA ကိုပြောပြီးတပုံတွေဆက်ပြီးခံတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်ခင်ဗျာ။
ကြတာပရင်းနေမြတ်ချင်းထိတ်တိုက်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသိအောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာလေးဇက်တိုက်နာဆင်ရပါမယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေဟာကက်သလစ်ယဟန်မင်းကာရီနယ်ချားလ်စ်မောင်ဘိုရဲ့ဖိတ်ကြားချက်နဲ့ရန်ကုန်မြို့စိတ်မေရီဖခင်ကျောင်းခရစ်စမတ်မိတ်ဆွေစာပွဲကိုပထမဆုံးအကြိမ်တက်ရောက်ကြပါတယ်။မြန်မာတက်မတော်အနေနဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ကြောင်းနဲ့ဘာသာရေးခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဆွတ်ဆွဲခံထားရတယ်လို့အမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူခံထားရချိန်မှာတက်မတော်ထိပ်ပိုင်ခေါင်းဆောင်တွေခရစ်စမတ်ဘာသာရေးပွဲတော်ကိုထူးထူးခြားခြားတက်ရောက်ကြတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
။ဒီဇင်ဘာလ25ရက်နေ့ကရန်ကုန်ကက်သလစ်ဂိုင်းကျုပ်သာသနာဂိုင်းကျုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုရဲ့ကျောင်းတိုက်မှာပြုလုပ်တဲ့ Christmas နေ့အထိမ်းအမှတ်စုပေါင်းစုတောင်းပွဲအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလို Christmas ပွဲတော်ကိုတက်မတော်ခေါင်းဆောင်တွေအတူတကွဆင်နွှဲတာဟာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်သမိုင်းဝင်နေ့တစ်နေ့ဖြစ်ကြောင်းပြောကြားခဲ့တာပါဒီပေါ်မှာ MCBAC ခေါ် American နိုင်ငံလုံးဆိုင်ရာမြန်မာကက်သလစ်အဖွဲ့စီတာဝန်ခံ Kentucky ပြည်နယ် Holy Spirit Parish Christian ကျောင်းကဖုံးတော်ကြီးဂျွန်ပေါ်မန်ကသူ့ရဲ့အမြင်ကို VOE ကိုအခုလိုပြောပါတယ်
။ဒေါက်ဆာစုကြည်လည်းဒီအတွက်ကိုစူးစမ်းနေတာတော့ကျွန်တော်ရဲ့နိုင်ငံတကာဖြစ်တဲ့ကျွန်တော်ရဲ့မြန်မာပြည်ရဲ့အခြေအနေကိုပြန်ပြီးတော့မှ reconciliation အပိုင်းကိုအားပေးဖို့ပေါ့လေ။တစ်ဖက်ကလည်းဒီကျွန်တော်ကောင်းဆောင်နေတဲ့ဘက်ကလည်းနိုင်ငံရဲ့အရေးကိုဦးစားပေးဖို့ဒီပြည်သားကောင်းစားရေးအတွက်ပုံမလို့ဆောင်လာလို့ဒီဝင်ပြီးတော့မှစိတ်သက်ဆွေးနွေးညှိနှိုင်းပေးတဲ့သဘောမျိုးရှင်မရင်းနှီးမှုပုံရရအောင်လို့ပြည်ရမှာဆာမာရေကိုရဲ့အတူတူလှုပ်ဆောင်မှုပေါ့လေနော်နိုင်ငံကောင်းစားရေးအတွက်ဒီလှုပ်ဆောင်မှုတစ်ခုပေါ့အဲ့လိုပဲမြန်မာနောက်ခရစ်စမတ်ရဲ့သတင်းကောင်းကလည်းဒါလူသားအလုံးပေါ်ပိုင်းအင်းကချင်းရောက်ရှိဖို့ဆိုတဲ့ကတည်းကလူသားအလုံးကျွန်တော်မြန်မာပြည်သူပြည်သားတွေအင်းကချင်းရောက်ရှိဖို့ဆိုတာကအကုန်လုံးဒီနိုင်ငံတော်နဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ရဲ့အလုံးဒါတွေမှာညှိနှိုင်းတိုင်ပင်တော့မှာအများကောင်းဆိုကြောင်းကျိုးအတွက်ဒီနိုင်လှုပ်ဆောင်ဖို့ပေါ့လေဒါကကျွန်တော်တို့ Christmas ရဲ့တကယ်ရွေးချက်ဒီဒီကောင်းမျိုးကောင်းရှိတော့သူတို့ဒီနေတဲ့ချင်းရှိပြီဒီဆိုတော့ message ကိုအားလုံးကိုပေးတဲ့သဘောဖြစ်မဲ့လို့ယုံကြည်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တဲ့အဆင့်ထိမြောက်ကြောင်းဆွဆွဲခံထားရတယ်လို့မြန်မာအစိုးရအနေနဲ့လည်းတားဆီးအရေးယူနိုင်ခြင်းမရှိဘူးဆိုတဲ့စွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာကိုအမှုစွဲတင်ထားတဲ့အချိန်အမေရိကန်အပါဝင်အနောက်နိုင်ငံတွေကမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူထားတဲ့အချိန်မှာနိုင်ငံတကာဖိအားတွေရောကြစီရင်မြန်မာစစ်ကောင်းဆောင်ပိုင်းကဟန်ပြကြိုးစားမှုဖြစ်ကြောင်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်က VOE ကိုပြောပါတယ်
တကူထူးခြားမြန်မာနိုင်ငံကိုနိုင်ငံတကာနေပြီးတော့ PR Inter များနေအချိန်မှာဒီလိုအဲနိုင်ငံရေးအရာပေါ့နော်ပြုမှုအဲလုပ်ပဲကျွန်တော်ကယူဆပါတယ်ခင်ဗျာတကယ်လက်တွေ့မရှိဘူးများပါဒီဟန်ပြသဘောထားနဲ့အဲလုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားခြင်းမရှိပါဘူးကာဒီနယ်ချားစ်ဘူရဲ့မနေ့ကခရစ်စမတ်နှုတ်ခွန်းဆက်မိကွန်းမှာ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအမှုဆွဲတင်ခံထားရတဲ့ကိစ္စနဲ့ပတ်သက်လို့လေကဘာကမြန်မာနိုင်ငံကိုပုံမနားလည်ဖို့လိုအပ်ကြောင်းနဲ့နိုင်ငံတစ်ခုအနေနဲ့မြန်မာနိုင်ငံဟာမိမိလုံခြုံရေးအတွက်ပြုလုပ်ရတဲ့အစီအမံတွေဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဂမ်ဆန်အန်ဆန်ကသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုပါတယ
်။ဒီကာနယ်ချားစ်ကနေပြီးတော့ပြောတာကတော့အပြုသဘောဆောင်မှပြောတဲ့ဟာတွေပေါ့နော်။ညာတကယ်ပကတိအခြေအနေမှာတော့တကယ်ကိုစိုးစိုးရောအခြေအနေရှိပါတယ်ဗျ။ဒီတမတော်ကနေပြီးတော့မတ်စတက်ကနေပြီးတော့လှုပ်တဲ့အဲတချို့အပြုအမူကအင်မတန်ကိုဘာသာရေးနဲ့ပတ်သက်ပြီးမှကိုထိလွယ်ခြားတဲ့ဟာတွေစက်တေတာကတွေရောအများကြီးရှိတယ်။ဒီဘာသာရေးနဲ့ပတ်သက်မှအပြုရှင်တွဲနေမှုအတွက်ချိခိုက်တဲ့အခြေအနေကိုရောက်စေတာပေါ့နော်
။မနေ့ကရန်ကုန်ခရစ်စမတ်ဆူတောင်းပွဲကိုတက်ရောက်လာတဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်362နဲ့363တို့မှာဘာသာရေးလွတ်လပ်ခွင့်နဲ့ကူညီစောင့်ရှောက်မှုတွေအတွက်အာမခံပေးထားတယ်လို့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကပြောသားပါတယ်ရှင်
။မန်ရင်ချင်းနိုင်ပြောပြခဲ့တာပါရှင်။အခုအမေရိကန်သမ္မတကိုဆွဲထားတဲ့အမှုပေါ်စီရင်ချက်ချမှတ်အကြောင်းပြောပြပေးပါဦးမယ်။အမေရိကန်တရားရုံးချုပ်က2020မှာသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးမှတ်တမ်းနဲ့ပတ်သက်တဲ့အမှုတွေကိုစီရင်ချက်ချဖို့ရှိနေပါတယ်။အဂရီလိုက်စားတဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေပေါ်အခြေခံပြီးဒီမှုတွေကိုစီရင်ချက်ချပေးဖို့ဒီမိုကရက်အမတ်တွေကတောင်းဆိုခဲ့ကြတာပါ။သမ္မတထရမ့်ဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပိုင်ဆိုင်မှုတွေကိုစုံစမ်းစစ်ဆေးမှုတွေကနေဘလို့ဖုံးကွယ်ဖို့ကြိုးစားခဲ့တယ်လဲဆိုတာအင်ဂျူရောသတင်းတော်ပက်စတီဝီတာကူဆာရာရာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။သမ္မတထရမ့်ရဲ့ငွေကြေးဆိုင်ရာဆာရဆရာမှတ်တမ်းတွေကိုစစ်ဆေးခွင့်ရဖို့အတွက် American Congress နဲ့ New York မြို့ကအစိုးရရှိနေတွေကတရားဝင်ကတစ်ဆင့်စင်ကုန်စာတွေထုတ်ပြီးကြိုးစားခဲ့တာဟာ2019ခုနှစ်မှာထူးခြားတဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။2020ပြည့်နှစ်ထဲမှာတော့ဒီအထက်ကမှုသုံးမှုကိုပြည်ထောင်စုတရားရုံးချုပ်ကကြားနာစစ်ဆေးတော့မှာပါဒီလိုကြားနာစစ်ဆေးလို့အချက်လက်တွေပိုတည်လာရမယ်လို့လည်း George Washington တက္ကသိုလ်က Todd Belt ကပြောပါတယ
် What it really means is trying to find out where Trump's money is how much he's really worth
ဒီလိုစစ်ဆေးရတဲ့ရည်ရချက်ကတော့သမ္မတ Trump ပိုင်ဆိုင်တဲ့ငွေတွေတမထားတယ်သူဘလောက်ချမ်းသာတယ်လဲဆိုတဲ့အချက်တွေသိရမှာဖြစ်တယ်လို့သူဒေဝါလီခံခဲ့ရတဲ့ကိစ္စကိုလည်းနည်းနည်းပိုပြီးသိလာရပါမယ်ဒါအပြင်စီးပွားရေးလုပ်ငန်းတွေကိုသူဘယ်လိုလုပ်ဆောင်လေးရှိတယ်လဲဆိုတာနဲ့ပြည်သူတွေပေါ်သူဘယ်လောက်ယူသားမှုရှိတယ်လဲဆိုတာကိုလည်းသိကြရမှာပါ။
အတိုက်ခံဒီမိုကရက်တွေကတော့ထရမ့်ရဲ့အခွန်ငွေထမ်းဆောင်မှုစာရွက်စာတမ်းတွေကိုကြီးကွင်းရဖို့တောင်းခံထားပါတယ်။ဒါမှထရမ့်ဟာအခွန်လိမ့်လည်မှုရှိမရှိ2019ခုနှစ်သူ့လက်အောက်မှာပြင်ဆင်ခဲ့တဲ့အခွန်ဥပဒေကသူ့အတွက်အကျိုးအမြတ်ရစေမှုရှိမရှိနဲ့သူနဲ့နိုင်ငံသားတွေနဲ့ဆက်ဆံရမှာအကျိုးစီးပွားချင်းညှိစွန်းမှု conflict of interest ရှိမရှိသိနိုင်မယ်လို့ဆိုပါတယ်။တချိန်တည်းမှာပဲ Washington DC ကထရမ့်ရဲ့ International Hotel ဟာ Emoluments Clause လို့ခေါ်တဲ့လက်ပင်လက်ယူတိုက်ဖြတ်ရေးဥပဒေနဲ့ညှိစွန်းနေတယ်လို့ဆက်ဆွက်ချက်တွေထပ်ပေါ်နေပါတယ်။ဒီလိုညှိစွန်းတဲ့ဥပမာတစ်ခုကို Public Citizen အဖွဲ့က Robert Weissman ကအခုလိုပြောပြပါတယ်။
Saudi Arabia holding a big gala event at the Trump International Hotel. So the president
Saudi Arabia နိုင်ငံက Trump International Hotel အခမ်းပွဲကြီးတပွဲအကြီးကျယ်လုပ်ခဲ့ပါတယ်။ဒါကိုသမ္မတ Trump လည်းသိမှာပါပဲ။ဒီလိုကိစ္စကအမေရိကန်ရဲ့အခြေခံဥပဒေကိုရေးဆွဲခဲ့တဲ့လူကြီးတွေစိုးရင်ပူပန်ခဲ့တာနဲ့ကွက်တိပါပဲ။တိုင်းတစ်ပါးသားအစိုးရတွေကသမ္မတစီကမျက်နှာသာရလိုတာနဲ့ဒီလိုလုပ်ပြီးလက်ထိုးနေသလားဆိုတာသူတို့စိုးရင်ခဲ့ကြတာပါ
။သမ္မတဖြစ်လာချိန်မှာထရမ့်ဟာအများလိုက်နာတဲ့စံနှုန်းတွေကိုမျက်ကွယ်ပြုခဲ့တယ်လို့သူ့လုပ်ငန်းနဲ့ကင်းကင်းနေဖို့ကိုလည်းညှင်းဆန်ခဲ့ပါတယ်။ဒါပေမဲ့သမ္မတအာဏာသုံးပြီးသူပိုင်အဆောက်အုံတွေကိုနိုင်ငံရေးအရရွယ်အတုံးချနေတယ်ဆိုတဲ့ဆက်ဆွဲချက်တွေကိုလည်းညှင်းဆန်ထားပါတယ်2019ခုနှစ်တတိယ3လပတ်ကာလတခုထဲမှာပဲထရမ့်ပိုင်ဆိုင်မှုတွေတဲကအမေရိကန်ဒေါ်လာ125သန်းကိုထရမ့်ရဲ့2020ပြည့်နှစ်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေနဲ့ Republican အမျိုးသားကော်မတီတွေအတွက်အသုံးပြုခဲ့ပြီးဖြစ်ပါတယ်သူဟိုတယ်တွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကအခုလိုကောက်ွယ်ပြောဆိုခဲ့ပါတယ်
I have a lot of hotels all over the place and people use them because they're the best.
ကျွန်တော်ဟိုတယ်တွေတစ်ကမ္ဘာလုံးမှာရှိပါတယ်။ လူတွေကဒီဟိုတယ်တွေမှာလာတဲပါတယ်။ဘာလို့လဲဆိုတော့ဒီဟိုတယ်တွေကကမ္ဘာမှာအကောင်းဆုံးဖြစ်နေလို့ပေါ့
။စက်တင်ဘာလတုန်းကတော့ဒုတိယသမ္မတမိုက်ပန့်စ်ကအိုင်ယာလန်နိုင်ငံကိုသွားတဲ့နိုင်ငံတော်ခရီးစဉ်တစ်ခုမှာထရမ့်ပိုင်ဟိုတယ်မှာနေထိုင်ခဲ့လို့ဝေဖန်သံတွေညံသွားခဲ့ပါသေးတယ်။အောက်တိုဘာလတည်းမှာတော့သမ္မတထရမ့်ဟာအကြောက်ကန်ရင်းဆန်ပြီးတော့မှပဲ2020ခုနှစ် G7 ထိပ်သီးအစည်းအဝေးကိုဒူဘိုင်းမိုင်ယာမီကဟိုတယ်တစ်ခုမှာကျင်းပဖို့တောင်းဆိုထားတာကိုလက်လျှော့လိုက်တာပါ။အဲဒီလာထဲမှာပဲကျင်းဝတ်ဆိုင်ရာကိစ္စတွေကိုစိုးရိမ်တာကြောင့်ဝါရှင်တန် DC မှာရှိတဲ့ Trump Hotel ကိုအငှားချဖို့စဉ်းစားနေတယ်လို့ Trump ရဲ့စီးပွားရေးလုပ်ငန်းကကြေညာခဲ့ပါတယ်။တကယ်တော့အဲဒီဟိုတယ်ဟာ American ပြည်ထောင်စုအစိုးရရဲ့အထွေထွေဝန်ဆောင်မှုလုပ်ငန်းဌာနကပိုင်ဆိုင်တာပါ။သူဟိုတယ်ကိုအငှားချမယ်ဆိုပိုလို့တောင်ရှုပ်ထွေးလာစေဖို့ပဲရှိတယ်လို့ဆိုပါတယ်။ဒါကြောင့်ပြည်သူတွေမှာမေးစရာတွေရှိလာတယ်လို့လည်း Brandon Center က Rudy Marbani ကပြောပါတယ်
။ There's no firewall right now between the White House and the General Services Administration.
အခုလောလောဆယ်အင်ဂျီရိုနဲ့အထွေထွေဝန်ဆောင်မှုလုပ်ငန်းဌာနအကြားစီးချထားတာမရှိပါဘူး။ဒီတော့ကိုကျိုးစီးပွားလုပ်နိုင်ခြင်းရှိတယ်ဆိုတော့မေးခွန်းတွေထွက်လာတော့တာပေါ့
။ Donald Trump ထူထောင်ထားတဲ့ပရဟိတအဖွဲ့တစ်ဖွဲ့မှာရှိတဲ့ငွေတွေကိုသမရရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုလုပ်ငန်းတွေအတွက်တလွဲအသုံးပြုခဲ့တယ်ဆိုပြီးတရားစွဲဆိုခံထားရတာတခုလည်းရှိခဲ့ပါတယ်။နိုဝင်ဘာလတည်းမှာတော့ဒါကိုချီအေးပေးဖို့အတွက်သမရထရမ့်ကအမေရိကန်ဒေါ်လာ2,000ရောကြီးငွေပေးဆက်ခဲ့ပါတယ်ခင်ဗျာ
။ကိုရမင်းထွန်းပြောပြခဲ့တာပါရှင်။အခုတရုတ်နဲ့ဂျပန်သားကဘယ်ကန်တာတွေမှာဆက်ဆံရေးတိုးမြှင့်သွားမလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။အဆက်တိုက်အတွင်းစီးပွားရေးကဏ္ဍအသီးသီးမြင့်တင်ဖို့နဲ့လူငယ်တွေကြားအပြန်အလှန်ဆက်ဆံရေးတိုးမြှင့်မဲ့အစီအစဉ်တွေကိုဆက်လက်အကောင့်ထည့်ဖို့သွားမယ်အကြောင်းတရုတ်နဲ့ဂျပန်ကြားမှာသဘောတူညီခဲ့ကြပါတယ်ဒီအကြောင်းပြည်စုံကတော့ writer သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမမျှသစေအောင်ကပြောပြပေးပါမယ်ရှင
်နောင်လာမယ့်ဆယ်စုနှစ်အတွင်းတရုတ်ဂျပန်တောင်ကိုရီးယားစီးပွားရေးဆိုင်ရာသဘောတူညီချက်တွေကိုဒီသတင်းပတ်ထဲမှာကျင်းပခဲ့ကြတဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲအပြီးမှာထုတ်ပြန်ခဲ့ပါတယ်ဒီထဲမှာသုံးနိုင်ငံကြားလွတ်လပ်စွာကုံတွယ်ခွင့်ကိုတုံ့ပြန်မှုနဲ့အရေးသွေးမြင်မာပြီးတော့အပြန်အလှန်အကျိုးစီးပွားဖြစ်ထွန်းစေမယ်ကုံတွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ကြိုးပမ်းကြဖို့စတဲ့အချက်တွေကိုထပ်လောင်းအတည်ပြုထားပါတယ်။အိန္ဒိချင်းတရုတ်နဲ့ဂျပန်ကြားကောင်းမွန်တဲ့စီးပွားရေးရှိသလိုနှစ်နိုင်ငံကြားစီးပွားရေးနဲ့ကုံတွယ်ရေးပုံမှန်ခိုင်မာအားကောင်းမှုအတွက်လွတ်လပ်တဲ့ကုံတွယ်မှုကအရေးပါတဲ့ကဏ္ဍမှာရှိကြောင်းဂျပန်စီးပွားရေးနဲ့ကုံတွယ်ဆက်မှုဝန်ကြီးဟောင်းလက်ရှိ Japan Constitutional Democratic Party ထိပ်တန်းအကြံပေးပါနရီကာယီဒါကပြောပါတယ
်世界の経済にとってやはり下振れリスクはやはり
ဒီကဘာလုံးကစီးပွားရေးစုပ်ကတ်နဲ့ရင်ဆိုင်နေကြရတယ်ဂျပန်မှာဆိုရင်ကလေးမွေးဖွံ့နှိုးကျတဲ့ပြဿနာနဲ့တက်ကြီးရွယ်အိုတွေများလာတာဒီလိုပြဿနာတွေကိုရင်ဆိုင်နေရတာပါဂျပန်စီးပွားရေးကိုကိုယ်တိုင်ပြန်ပြင့်တင်ဖို့ကတော့မလွယ်ကူတဲ့အခြေအနေပါ
နိုင်ငံခြားစီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာကဏ္ဍတွေကိုမြင့်တင်မှုအပြင်ယဉ်ကျေးမှုနဲ့ပညာရေးပိုင်းဆိုင်ရာကျွမ်းကျင်သူတွေအပြန်အလှန်ဖလှယ်ပြီးရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးနဲ့နားလည်ယုံကြည်မှုတည်ဆောက်ကြဖို့ခေါင်းဆောင်တွေသဘောတူခဲ့ပါတယ်။တရုတ်နဲ့ဂျပန်ကြားနယ်ပယ်ကဏ္ဍအသီးသီးကလူငယ်တွေအပြန်အလှန်ဖလှယ်ရေးလူငန်းစဉ်တွေကတဆင့်ယုံကြည်မှုတည်ဆောက်နိုင်မယ့်အကြောင်းကိုလည်းတရုတ်ဂျပန်ချစ်ကြည်ရေးပါလီမန်တက်မကဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ရှင်နီချီကွန်ဒိုကပြောပါတ
ယ်။自分の目でですね、お互いの国を見る、あるいはお互い
の。ルーゲディジャーアピアンランセッサンユイトーミュネアシーズンネイヤ、テヨウジャパン、ナナイガンジャーセットユイトーテムリゴ、トゥルミンラナイマレ。ディネアトゥエンディロアシーズンネイアミャージーアカウンテイフォーナインゲラゴレ、ジョノアヤンワンダバレ。
လက်ရှိမှာတော့တရုတ်နဲ့ဂျပန်ကြားဆက်ဆံရေးကတဖြည်းဖြည်းတိုးတက်လာနေတဲ့အနေအထားမှာရှိနေပါတယ်ဗုဒ္ဓဟူးနေ့ကသုံးနိုင်ငံထိပ်သီးစီဝေးပွဲပြင်ပခေါင်းဆောင်တွေအလို့သဘောတွေ့ဆုံခဲ့တာမှာဂျပန်နဲ့တောင်ကိုရီးယားကြားဆယ်စုနှစ်ပေါင်းများစွာသဘောထားတင်မာနေရတွေကိုဖြေလျှော့ပြီးတော့ဆက်ဆံရေးတိုးမြှင့်သွားဖို့လိုအပ်တဲ့အကြောင်းကိုလည်းအလေးပေးပြောကြားသွားခဲ့ပါတယ်ရှင်
။မမျှသစေအောင်ပြောပြသွားတာပါ။အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနာဆင်ကြရပါတော့မယ်။မူလဆောင်းပါရှင်တွေရဲ့အာဘော်မပြည့်စုံပဲမှတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အခြေခံရန်နေရာဖွံ့ဖြိုးမှုကွာဟချက်တွေကိုပြင်ဆင်ဖို့အာယာလာနဲ့ယူမားတို့ပူးပေါင်းဆောင်ရွက်ဆွေးနွေးကောင်းစဉ်နဲ့ UHT နီတာရေးထားတဲ့ဆောင်းပါးကို asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွက်တကယ်လိုအပ်နေတာကအခြေခံရန်နေရာကောင်းမွန်မှုပဲဖြစ်ပါတယ်။ပြည်သူ့ရမွန်ကွေမလုံလောက်တော့တာကြောင့်လိုအပ်ချက်တွေရှိနေသေးတဲ့စွမ်းအင်နဲ့မြို့ပြရေးဖြန့်ချီရေးကဏ္ဍတွေမှာကုမ္ပဏီကြီးတွေကပါဝင်ပြီးတော့ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အခြေခံစောက်အုံတွေကောက်ကောက်မုံမုံမရှိရာကြောင့်ရှေးတောင်အာရှနိုင်ငံတွေကြားမြန်မာကစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှောင့်နှေးနေရတယ်လို့လည်းရေးသားထားပါတယ်။ ပြည်သူတွေစီကရရတဲ့အခွန်အရေးတွေအခြေခံရန်ရာတွေကိုပြင်ဆင်မှုဆိုရင်တော့အချင်းတော်တော်ကြာကြာယူအောင်မှဖြစ်တာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့ပုဂ္ဂလိကကုမ္ပဏီတွေကစီမံကိန်းတွေနဲ့တိုးတက်အောင်လို့လုပ်ရမယ်လို့ရည်သားထားပါတယ် ဖိလစ်ပိုင်ကုမ္ပဏီကြီးအာယလာနဲ့မြန်မာကုမ္ပဏီကြီးယူမာတို့ရဲ့ပထမဆုံးပူးတွဲစီမံကိန်းကပြည်မြေစွမ်းအင်ထုတ်လုပ်ရေးပဲဖြစ်တယ်လို့ဆိုပါတယ်။နေစွမ်းအင်၃ဆိုးလာအသားပေးလုပ်ငန်းတွေနဲ့ပြည်မြေစွမ်းအင်အကြီးကျယ်ထုတ်လုပ်နိုင်ဖို့ဒီကုမ္ပဏီကြီးတစ်ခုကလှုပ်ဆောင်နေရလို့ရည်သားထားပါတယ်။ဒါပြင်ရန်ကုန်မြို့ကိုရေဖြန့်ချေကိစ္စကိုလည်းဦးစီးပြီးတော့ဆောင်ရွက်နိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ NH Times သတင်းစာရဲ့သောင်းပါကိုတော့ nsd.com.my မှာဖတ်ရပါလိမ့်ရွှေရံဒုက္ခသည်တွေနဲ့တွေ့ဆုံညှိနှိုင်းမဲ့အဖွဲ့ကိုမြန်မာကဘင်္ဂလားဒေ့ရှ်နိုင်ငံစီကိုဆီလွတ်ပြီးတော့ရခိုင်ကိုပြန်လာဖို့နားချခဲ့ပြီးမယ်လေရွှေရံဒုက္ခရဲ့တောင်းဆိုချက်အားလုံးကိုမြန်မာဘက်ကညှင်းဆုပ်ခဲ့လို့ရည်သားထားပါတယ်ရွှေရံဒုက္ခနေရဲ့ရင်းကိုပြန်လာနိုင်ရေးလှုပ်ဆောင်လို့ရတဲ့အကြောင်းနဲ့သူတို့ပြန်လာနိုင်ဖို့မြန်မာဘက်ကကြိုးစားနေတဲ့ဟန်မဲလှုပ်ပြနေရလို့ဂျာဟာကီနာကတက္ကသိုလ်ဆရာတက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ရွှေရံဒုက္ခတွေဟာမြန်မာနိုင်ငံသားဖြစ်လို့ပြီးတော့မြန်မာနိုင်ငံတွင်းကအတိုင်းအတာဖြစ်သက်မှတ်တာကိုလိုလားနေကြရလို့ရည်သားထားတာပါမြန်မာဘက်ကတော့ခုလိုဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ကိုဆီလို့ရတာဟာဒုက္ခတွေဆိုရင်တဲ့အချက်တွေကိုနားထောင်ဖို့ပဲလို့ပြောဆိုထားတဲ့အကြောင်းမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကိုကိုးကားဖော်ပြထားတာကိုလည်းဖတ်ရပါတယ်ရှင
်မအီတန်စင်ကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ကြကြရပြီးတဲ့နောက်အခုဒီဇင်ဘာတိလက်ဆောင်ထုတ်လွှင့်ပေးပါတော့မယ်ဒီနေ့မနက်မှာတော့အစိုးရဇော်ပိုင်ရဲ့စောင်းမနက်ခင်းဆိုတဲ့သတင်းကိုသောသားရှင်တွေနားဆင်နိုင်ကြပါပြီရှင
်လင်းစိုးနှင်းဖွဲ့တော့စောင်းမနက်ခင်းရောက်တိုင်းနန္ဒာငါပြေမကူဝင်လာမင်းပြောင်းလေမြားရဲ့ချင်းလေးသာရှိနေကြလက်ခင်နိုင်မနဲ့တွေ့လိုက်လုံးလုံးပြောဘူးခဲ့တဲ့မနဲ့ခင်နိုင်မနဲ့တွေ့လိုက်အချိန်တိုင်းသူရှိခဲ့တဲ့အခါငယ်
သောပိုင်ရဲ့စာမနေခင်သူဆိုတဲ့တေးသချင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်ဒီဝေမြန်မာပိုင်ရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင်ဒ ဒုတိယနိုင်ဘွဲမှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ဘွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းတို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းတို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48လိုက်လက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်နဲ့အတူလူလူကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
မိဘအနေနဲ့ပါလို့ဆိုစီမှန်ကန်တဲ့ကျမ်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုဒ္ဓတရားတွေကိုရှာမိပါပေါ့နော်ဆရာဝန်ဧပါဆရာမတွေပြောတဲ့ဟာတွေလောက်ပါတချို့ဟာတွေကြောင့်လည်းဟိုမမှန်ကန်တာတွေအများကြီးပေါ်လာတယ
်။ဆောင်းကာလာမှာခလေးတွေဖြစ်လေဖြစ်ထားရှိတဲ့အေးမိဖြားနာနဲ့ဝင်းချောဝင်းပြက်ယောဂတွေဘလို့ကာကွယ်မလဲဆိုတာကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ICJ ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားမှုကိုရင်ဆိုင်ရတဲ့အတွက်မြန်မာနိုင်ငံအပေါ်မှာထိခိုက်နစ်နာမှုတစုံတရာရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီကိစ္စဟာမြန်မာနိုင်ငံအတွက်သာမကနိုင်ငံတကာအတွက်ပါသမိုင်းတွင်ရင်မဲ့ကိစ္စတစ်ရပ်ဖြစ်တဲ့ဆိုရင်မှားမယ်မဟုတ်ပါဘူးဒီလိုအရေးပါတဲ့ကိစ္စကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာမျိုးရယူပါသင်ပါတယ်လဲမခင်ဖြူထွေးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကြော်ရနိုင်2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတော့ပြန်ပြောင်းကြည့်မယ်ဆိုတော့ကျွန်တော်ထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
်ဟုတ်ပါခင်ဗျအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဟန်တာပြီးမှုအတွက်ICJ ကိုဆောက်လဲတယ် apply လုပ်တယ် application တင်တယ်ဆိုတဲ့ဘောလို့ visa ရမှာဖြစ်ပါတ
ယ် request လုပ်တယ်ပေါ့တို့တော့
request လုပ်တယ်ဆိုပြီးမိသားရခန်ဆောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့27ရာစုမှာပထမဆုံးတွေ့လာရတဲ့စိန်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီအချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်အဆက်တို့ကူကားလာကြနိုင်မယ်ဘယ်ခုနှစ်ကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်တဲ့အစဉ်အလာတစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတော့ဒေါအောင်ဆန်းစုကြည်ဂရိုင်းတွားရောက်ပြီးတော့ခြေပါဆောက်လဲရဲဆိုတဲ့ခါမှာလည်းအ
များပို့ပြီးစိတ်ဝင်စားမှုရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတော်တော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူခွင့်ရချိုးဖောက်မှုတွေရင်စစ်ဆိုးရလက်ထက်တွေကဆင်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပါလျှောက်လဲရတယ်ဆိုတဲ့အဆင့်ကိုရောက်လာတဲ့ခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတော်တော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်။ဟုတ်ပါတယ်။စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြရဦးနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့ကကဘာကြီးဖြစ်သွားတယ်ဆိုတဲ့ခါကျတော့သိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အဲဒါကြောင့်လည်းမြန်မာပြည်သူတွေလည်းသိအလေးနဲ့ထားရတွေ့ရပါတယ
်။ဟုတ်ကဲ့ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီ genocide convention ပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြည်ညစာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတာတွေဒီသဟိတ်ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျွန်တော်တို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာဘွဲဦးကျော်စံသားကိုယ်တိုင်လည်းသွားပြီးတော့တင်းယူခဲ့ရဆိုတဲ့အခါကျတော့ဒီဂျာနာဘွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားကြရလေဘာလေးတုံ့တက်မိလဲ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတားခံလျှောက်ထားတယ်အတိကသူတို့လူကျင်တာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသတ်ဖြတ်မှုခံရမဲ့အနေကြောင်နေတယ်သိကိုအရေးတကြီးလွှမ်းနေတယ်အဲ့ဒါကိုတားပေးပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measure ဆိုခေါ်တာပေါ့လေလက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပေးပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ် အဲသူတို့ရဲ့ဆောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီရဲ့တကယ်ကြောက်နေရဲ့ဆိုတာကိုသူတို့သရုပ်ဖွာတော့ဘလူးသက်ခဲတဲ့ဘလူးဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင်
ကျွန်တော်တော်များများတော့ဒီကိစ္စအယူဟူတင်ပြခဲ့ပြီးပါပြီ။ဒါပေမဲ့ပြန်ပြီးတော့ဟိုပြန်ရပ်သဘောလေးပေါ့။ပြန်ပြီးအနှစ်ချုပ်လုပ်တဲ့သဘောလေးပေါ့နော်။ဆိုတော့မြန်မာဘက်ကဘယ်လောက်ခိုင်ခိုင်မာမာဟိုရှောက်တဲ့ခဲ့တာတွေ့ရလဲ။တကယ်တော့ဂမ်ဘီယာဘက်ကတင်ပြတယ်လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများမငင်းနိုင်တဲ့အချက်တွေပါ။ကျွန်တော်သတင်းတွေမှာလည်းမကြာခဏလုံးကြရတဲ့က
ဒီလူမျိုးပြောက်ပါအောင်လုပ်မယ်ဆိုရွေချက်မရှိဘူးဆိုတော့သူတို့ဥပဒေရောင်းရခုခံချေပါပါတယ်အဓိကအဖြစ်ဒီလူတွေကျွလွန်ကလေးပြစ်မှုကိုပြည်သူဥပဒေအရေးမူလဲရှိခဲ့ရင်အင်းနဲ့ကြီးကြဆိုစစ်တပ်ကလူတွေလို့ပြစ်ပေးခဲ့ပြီမလဲလို့ပြန်ထုတ်လိုက်တယ်တကယ်ဆိုရင်ဘယ်သူပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လက်ပိုင်းကိုသူတို့မငြင်းဘူးဆိုတော့မြန်မာရဲ့အဓိကခုခ ရဲ့ရဲစက်မှုတွေကျွလွန်ခဲ့တယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိတ်ခေါ်တာကတော့ဂမ်ဘီယာနိုင်ငံမှာမချောက်ထားခြင်းဘူးမြန်မာနိုင်ငံရဲ့လေကြောင့်ဂမ်ဘီယာဟာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါ
OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကြိုင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင်အင်နီရှိတ်ပေါ့သူတို့ကိုယ်တိုင်ဦးဆောင်ပြီးတော့ဒီတရားရေးဝန်ကြီးကဒီအမှုကိုလုပ်ခဲ့တာမှန်တယ်ပြီးခဲ့တဲ့ဒီကုလသမဂ္ဂထွေထွေညီလာခံမှာတော့ငါကြတော့ဒီကိစ္စကိုသူတို့ကဒီ
OIC သူကလည်းကိုယ်တိုင် OIC ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာဟုတ်ဆိုတော့သူအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီ OIC အဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုရဲ့ရှိတာမှန်ပေမဲ့လို့ဒီရီသူ့နိုင်ငံတစ်ခုရဲ့တရားစွဲရာဖြစ်ပြီးတော့တုံ့ပြန်တာလဲကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့သူပြောတာနှစ်
ဘင်္ဂလားဒေ့ရှ်နိုင်ငံကဆွဲဟုတ်တယ်ဘင်္ဂလားဒေ့ရှ်ကအဲ့ဒီအာတီကယ်တစ်ခုကသူကရီဇာဗ်လုပ်ထားတယ်မလိုက်ညာဘူးပြောထားတော့
ဘင်္ဂလားဒေ့ရှ်ကဆွဲလို့မရကြဘူး။အဲ့ဒီအချမ်းတင်တဲ့ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့ဒီအမှုကကျွန်တော်စိုက်ဆိုတဲ့စကလုံးကတော်လေးကျန်ပြက်နေအောင်ဆိုတော့အမေရိကန်လိုနိုင်ငံမျိုးတော်မှမြန်မာနိုင်ငံအခုချိန်ကြီးကျွန်တော်စိုက်မသုံးပါဘူး။ဒါလူမျိုးနဲ့သက်ဖြတ်မှုဆိုတော့မသုံးပါဘူး။နိုင်ငံလေးတော်တော်များများဒီတဏ္ဍာန်ဆက်ဆံရေးမှာလည်းတိ
ီအချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန်တာဖို့ဆိုတော့ပဲအဓိကဥတည်တယ်လို့ကျွန်မထင်တယ
်မှန်ပါတယ်အဓိကဟန်တာဖို့သူကပြောတယ်လောလောဆယ် urgency ပေါ့သိအရေးတကြီးလိုအပ်နေတာဟာအခုမှမဟန်တာလိုက်ရင်လူမျိုးပြုံးပုံလုံးနေဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့မြန်မာဘက်ကရှင်းနေကြီးအဲ့ William Chambers ဆောက်လဲရမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့ဒါကြောင့်လဲဆိုတော့သူကကုလသမဂ္ဂရဲ့အချက်လက်ရှာဖွေရဖွေရအစီရင်ခံစာကိုနှိုင်းယှဉ်ပြတယ်2017မှာထုတ်ခဲ့တဲ့အစီရင်ခံစာသိကိုအရေးကြီးနေပြီလို့ပြောခဲ့တယ်။ဒါပေမဲ့2019အစီရင်ခံစာမှာအဲ့လောက်မပြင်းထန်တော့ဘူး။ဆိုတော့ urgency မရှိတော့ဘူး။အချိန်ကအရင်ကတည်းကမှတင်းမှန်မှုရွတ်သွားခဲ့ပြီ။အခုအချိန်မှာအဲ့လိုစစ်စီရေးလည်းမရှိတော့ဘူး။ဘာညာဆိုတော့ဒီဟာအဲ့လိုလောလောဆယ်ထုတ်ပေးစရာလည်းမလိုဘူးဆိုပြီးတော့လည်းပဲ။ဒါဒီဘက်ကမြန်မာဘက်က
ပြန်ချေပါတော့ပေါ့နော်။ဒီချေပါတဲ့ရက်ပြီးတော့ပဲလူခွင့်ရေးဖွဲ့တွေထောက်ပြရတယ်ချက်ချင်းထွက်လာတယ်လေ။ဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိရဲဆိုတာမျိုးပေါ့နော်။ဒါကြတော့လူခွင့်ရေးရှူတော်ကနေလူတောင်းရှူတော်ကနေပြီးတော့တင်ကြတာရှိတာပေါ့။ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်။ဒေါအောင်ဆန်းစုကြည်လည်းပြောတယ်ဒီ
ยังไงดีเนี่ยยังเกิดสักการ์แต่ไม่เจ้าเนี่ยชีวิตแล้วแต่เราช่วยทุกอย่างเกิดสักการ์ผิดแต่ขาจ้ารอและสิ่งที่ช่วยทุกอย่างเช่นมาโกรธปีเว้ยมาสิ่งเดียวอุ่นเรนเนี่ยเลยใครมาสิมาสังเวียนดีบาร์เลยสมิโดสทวังสันสุจะทับยาบีก็เบียวตัวอะไรสิ่งเดียวส่วนอะไรอะไรสิ่งเดียวเช่นมานั่งยันกาลาเลโลเซวุ้นลามะสุลูชันยังถ้ากาและสิ่งสังเวียนชัดดีมาฮันจะพิจารณาสุรามิวบอนอตัวอะไรเบียวตัวเมื่อไอ้เอาสาวดีอมุสิ่งเนี่ยไปมาเป
ကျက်လက်ထဲဥပဒေရောင်းကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားစီရင်ပါစဉ်းစားမယ်ထင်တယ်ဒေါအောင်ဆန်းစုကြီးကလည်းအဲ့ဒါကိုပြောပြပါတယ်မြန်မာနိုင်ငံရဲ့အခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဒီအမှုရဲ့အကျိုးသက်ရောက်မှုဟာအကောင်းဘက်ကိုသွားနေတာအဆိုးအကောင်ကိုထပ်သင်းစဉ်းစ
အကြံဖတ်မှုရှိလို့ဒီရဲ့အရင်မြစ်ကဒီအကြံဖတ်မှုတွေနေနေနဲ့ဖြစ်ရပါတယ်လို့တော့သူတို့ကပြောတာပေါ့ဒါပေမဲ့တစ်ဖက်မှာကျလည်းလူခွင့်ရှိအောင်ကြည့်ရတဲ့အခါကျတော့ဒီလောက်လူဦးရေများများဆက်ဆာကြီးဒီလောက်ကြိုင်နေသွားတဲ့ကိစ္စမျိုးဆိုတဲ့အခါကျတော့ဂန္ဒီယာထောက်ပြလဲအဲ့ဒါပဲလို့ကျွန်မထင်တယ်သူတို့ကဂျီနိုဆိုက်ဆိုတဲ့အသုံးအနှုန်းဆိုတာတဲ့သူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးတီးသွားတော့အောင်ရည်ရွယ်တဲ့ဥတီသွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော်စိုက်မြောက်တည်မမြောက်တည်ဆိုတော့ငင်းပွားတယ်ဆိုတာတဲ့သူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန်တာဖို့လိုအပ်တယ်ဆိုတော့ပဲထောက်တယ်လို့ကျွန်တော်ရထင်ပါတယ
်ဟုတ်တယ်ကျွန်တော်စိုက်ဆွဲစကားလုံးသုံးပြီးလိုပိုင်းမှလည်းကဘာမျက်လုံးပြည့်မျက်စုံဖြစ်လာကြတာကိုအဲ့ဒီခါမှလည်းဒီတရားရုံးကလည်းပြင်းထန်လုပ်လာတော့မြန်မာဘက်ကလည်းစဉ်းကျင်ရအများကြီးရသွားနေမြောက်ငါတို့ဟာစိတ်လိုက်မှန်မှလုံးလုံးမဖြစ်ဘူးပြဿနာကတော့အမှန်တကယ်ရှိတယ်သမိုင်းကြောင်းနဲ့ရှေ့ကြပြီးရှိရတယ်ဥပဒေကြောင်းအရာဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိဒါပေမဲ့လူသားဆန်ဆန်စဉ်းစားမယ်ဒီလိုအဲ့လိုဖြည့်ရှင်းလို့အဖြေမရှိရင်ဆပ်လိုက်ပါကန်ထုတ်လိုက်ပါဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားမယ်ကိစ္စဖြစ်ပါတယ်အနာရှိရဲ့လက်နက်ရှိရဲ့လူတွေကအထင်တိုင်းမလုပ်ဇင်ဘူးဆိုဟာဖေးအရေးကြီးတဲ့ဇင်နဲ့တော့အမှန်တကယ်ရလဲရယူတင်တယ်လို့ထင်တယ်။
ဒါတင်တယ်လို့နည်းနည်းဟန့်လေးပေါ့ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူးဒါကိုယ်အိမ်ထဲမှာကိုယ်ရှိတဲ့လူလှုပ်ချင်တာလှုပ်လိုက်မယ်ဆိုတာလည်းမရဘူးအိမ်ကြီးနာချင်းကကောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာသွေးထွက်တန်ယူဖြစ်နေရင်တော့ပြောမှာပဲဒါတော့ရှင်းကိုရှင်းရတော့မှာဘာမှမဖြစ်ပါဘူးလို့ဘလို့မှညင်းလို့ရမယ်ကိစ္စမျိုးတော့မဟုတ်ပါဘူးဆိုတော့မြန်မာနိုင်ငံအနေနဲ့တော့သင်ခန်းစာအကြီးကြီးယူတင်တယ်လို့တော့ထင်တာပဲ
သူများမပြောတော့မှလေစာနာစိတ်ဆိုတာရှိရမှာပေါ့
မြန်မာနိုင်ငံပေါ်မှာရော2020မှာ2019သင်ကန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရ
အောင်ဒါပဲမျောလင့်ပါတယ်တကယ်လည်းမြန်မာနိုင်ငံဟာလူခွင့်ရေးရဲစစချိုးဖောက်မှုတွေဒီကိစ္စတင်မကဘူးတခြားကိစ္စတွေမှာလည်းအများကြီးဖြစ်နေ
တ
ယ်တရားစီရင်ရေးမမှန်ကန်တာတွေဖောက်လို့ဖောက်ပြန်ဖြစ်နေတဲ့ကိစ္စတွေအလုံးဟာဒီမှာတခန့်ရပ်ပြီးတော့2020ကစပြီးတော့မူဇင်းနဲ့လူဇင်းနဲ့စိတ်ဇင်းနဲ့ဆောက်လမ်းရဖို့စဉ်းမိဆိုတာကတော့အရေးကြီးဆုံးသင်ခန်းစာပဲဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့။ကျွန်တော်လည်းအဲ့လိုပဲဆုတောင်းအောင်မှာပေါ့
။ဦးကျော်စံသာစီစဉ်ထုတ်လွှင့်ပေးတဲ့မြမရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုကြတာပရိနိမနက်ခင်းမှာနောက်တစ်ကြိမ်နားဆင်နိုင်ပါပါလေရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
ဆရာရှင်များရှင်2019နှစ်စံပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကိုင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရဲစဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိစားဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်ရအောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။
နေ့ထုတ်လင်း ပေးနေတဲ့ တရားရည် လိုင်း ဆွေးနွေးခန်း အစီအစဉ်တွေကို အင်္ဂါနေ့ စနေညပိုင်း အစီအစဉ်တွေမှာ တပတ်ကို 2 ချိန် ပုံမှန် နားဆင်နိုင်ကြပါရဲ့ရှင် အခု လာမယ့် စနေည တရားရည် လိုင်း ကို ပါဝင် ဆွေးနွေး လိုတဲ့ ဆိုရင် လည်း အချိန်မီ ဆက်သွယ် ကြဖို့ ထပ်မံ ဖိတ် ခေါ်ပါရယ် အခု လူလူနဲ့ ကျမရဲ့ အစီအစဉ်ကို ထုတ်လင်း ပေးသွားပါတော့မယ် ဒီတစ်ပတ် အစီအစဉ်မှာတော့ အခုလို့ အေးမြတဲ့ စောင်းရသည် ရောက်လာတိုင်း ကလေးငယ်တွေကို အေးအေးမိ ဖြားနာနဲ့ ဝင်းပြက်ဝင်းလျှော် ယောဂတွေ ဖြစ်ပေါ် ခံစားရခြင်းမရှိအောင် ဘလို့ ဂရုစိုက် ကာကွယ်ရမလဲ ဆိုတဲ့ အကြောင်းကို ဒေါက်တာ တန်စော်က တင်ဆက်ပေးထားပါရရှင်
စောင်းရသည်တွေကို ဝင်ရောက်လာပြီး ဖြစ်တာကြောင့် မြန်မာနိုင်ငံ အနှံ့အပြားမှာ အေးအေးတန်ကို တည်တည်တတ်တာ ခံစားလာကြရပါတယ်
အထူးသဖြင့်ညာဘက်နဲ့မနက်စောစောပိုင်းအချိန်တွေမှာအေးအေးပူခဲ့တာကိုတွေ့ရတာပါအခုလိုရာသီဥတုအေးများတဲ့အချိန်ကာလမှာရင်းနှီးကလေးတွေမှာဘလို့ယောဂါတွေကြုံတွေ့ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဦးစောဝင်းကအခုလိုပြောပါတယ်ဟိုမှာရုတ်တရက်အေးသွားတဲ့ခါကျနာစီချောင်းစုဖြစ်တယ်ပြီးတော့ကြာလို့ရှိရင်ဟိုမှာရင်ကြက်တတ်တယ်လို့ရင်ကြက်တယ်
ကျွန်တော်တို့ကုတော်တော်လေးတွေ့ပါတယ်။အဲ့ဒါကလေးတော်တော်များတယ်ဝင်းပြတ်တိုင်းတွေတော်တော်များတယ်။အဲ့ဒါတွေကဒီကတွေ့ရတဲ့ယောဂတွေပါပဲလောလောဆယ်တော့လေ။ယာတိရုပြောင်းလဲမှာအတန်ငယ်လုံးတဲ့သူတွေနဲ့အသက်ကြီးလုံးတဲ့သူတွေဟာယာတိရုပြောင်းလဲတန်ကိုတည်တည်တသာခံစားကြရတာပါ။ ရင်းနှီးကလေးတွေဟာမိမိခံစားရတဲ့ဝေဒနာကိုပြည့်ပြည့်စုံစုံထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာကြောင့်ဒီအချိန်မှာပိုပြီးခိစိုက်ကြမှာဖြစ်ပါတယ်။ယာတိဥဒ္ဓိအေလာလာကိုခံစားမိတဲ့အတွက်ရင်းနှီးကလေးတွေကိုနေမကောင်းမဖြစ်အောင်သတိထားပြီးပြည့်စုံနေရတယ်လို့ရင်းနှီးမိခင်တွေဖြစ်တဲ့လှိုင်းသားယာမမနဲ့တူတူချုံနဲ့တာဂီတာမမက်ခင်ခင်ရွှေတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ်။ ဟိုတခါပဲရေးပေးချော့တယ်ဗောနော်12နှစ်လောက်မှကျမတို့ရေးပေးချိုးတယ
်နွေ့နွေ့ထွေ့ထွေ့ထားတယ်ဗောပြီးတော့အိမ်ကသမင်းဟင်းမဲ့အဲ့လိုမျိုးသူစားတဲ့ဟာလေးပဲအဲ့လိုပူပူနွေ့နွေ့လေးပဲအဲ့လိုပဲကြွေးပြတယ်ဟုတ
်အခုလိုအေးများတဲ့အချိန်ကာလမှာရင်းနှီးငယ်လေးတွေဟာချောင်းဆိုးရင်ကျက်တာနဲ့အေးမိနှာဆေးဖျားနာတာတွေကိုအများဆုံးကြုံတွေ့ကြရတာပါဒီနေ့မှာတော့ virus ပိုးကြောင့်ဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ရောဂါတွေကိုလည်းကြုံတွေ့နေရတာကြောင့်လိုအပ်တဲ့ကာဝေးဆေးတွေထိုးထားပြီးအစားအသောက်နဲ့လက်တန့်ရှင်းရေးကိုအထူးကူစိုက်ပေးဖို့လိုတယ်လို့ကလေးအထုကူဆရာဝန်ကြီးများဖြစ်သူပမောက္ခဒေါက်တာဦးစောဝင်းနဲ့ပမောက္ခဒေါက်တာဦးရဲမြင့်ကျော်တို့ကအခုလိုပြောပါတယ
်အဲ့အတွက်ကတော့နွေနွေထွေထွေထားမယ်ပေါ့ရာသီဥတုပြောင်းသားတာကိုသတိထားမိဖို့လိုတယ်နွေနွေထွေထွေထားဖို့လိုတယ်ပေါ့နော်ပြီးတော့အဲ့လိုဟိုလိုအပ်တဲ့ကာဝေးဆေးတွေထိုးထားဟာရပြေးပါအောင်ကျွေးမွေးပေါ့နော်ဒီလိုလုပ်ရမှာပါ
လည်းနေထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှောဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့အစားအစာတွေစားကြဖို့လက်ဆေးကြဖို့အဲ့ဒါပဲမှားကြမှာနော
်ကိုခန့်ဆွဲအားနုနယ်ပြီးခံစားချက်ကိုပြည့်ပြည့်စုံစုံထုတ်ဖို့မပြောပြနိုင်သေးတဲ့ရင်းနှီးငယ်လေးတွေဟာကုသယောဂါတွေနဲ့အေးမိဖျားနာယောဂါတွေကိုအလွယ်တကူခံစားရဖို့အခွင့်အရေးများနေတာပါဘယ်လိုရာသီဥတုမှမဆိုရင်းနှီးငယ်လေးတွေကိုတင့်တင့်မြတ်တာတဲ့အစားအသောက်နဲ့အနေထားရရှိအောင်ကုသပေးဖို့လိုတယ်လို့ကလေးထုကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးကျော်လင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အေးများတဲ့ယာတီမှမဟုတ်ပါဘူး။ယာတီတိုင်းကကလေးတွေအတွက်ကျွန်တော်တို့ကူးစက်ရမယ့်အချက်တွေရှိပါတယ်။နော်။ဆိုတော့အချက်မြင့်ကတော့တဟဆာတာဖြစ်ဖို့ပေါ့နော်။တိတ်အဆုံးမရောက်ဖို့ပေါ့နော်။ဥမာယာတီဥဒုဆိုရင်လည်းတိတ်ပူတဲ့အချိန်မှလည်းကူးစက်ဖို့လိုသလိုအေးတဲ့အချိန်မှလည်းကူးစက်ဖို့လိုတယ်။အစားအသောက်ဆိုရင်လည်းဒီတိုင်းပဲနော်။အစားအသောက်ဟာတိတ်အဆုံးမရောက်ဖို့လိုတယ်ပေါ့နော်။ဆိုတော့တချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရနည်းနေတဲ့ကလေးတွေရှိသလိုတချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရကိုပုံမှန်တဲ့ပို့ပြီးတော့စားသုံးနေတဲ့ကလေးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဘယ်ယာတီမဆိုးပေါ့နော်ကလေးတယောက်ရဲ့ဒီလှုပ်ရှားမှုကလေးတယောက်ရဲ့ပတ်ဝန်းကျင်ကလေးတယောက်ရဲ့ဒီအစာအာဟာရကိုနော်တင့်တင့်မျှတာတဲ့အနေအထားမှာထားပြီးတော့မိဘတွေအနေနဲ့ဒီအထူးသဖြင့်ဒီနှစ်နှစ်အောက်ကလေးတွေမှာအထူးသဖြင့်အချိန်လေးပို့ပေးပြီးတော့နော်ပြုစုဆောင်ရှောက်မယ်နော်လိုအပ်တဲ့ကျမအေးဖူးသူတာတွေရှိမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါကလေးတွေအတွက်အများကြီးထောက်ကူပြုမှာပါ
ရင်းနှီးငယ်လေးတွေဖျားနာခြင်းမရှိအောင်ရင်းနှီးမိဘတွေကအစွမ်းကုန်ကူးစိုက်တကြတာပါရင်းနှီးငယ်လေးတွေဖျားနာခြင်းမရှိအောင်ကူးစိုက်တဲ့နေရာမှာမှန်ကန်တဲ့ကူးစိုက်မှုတွေရရှိဖို့ကလည်းအရေးကြီးတာကြောင့်ရင်းနှီးမိဘတွေအနေနဲ့မှန်ကန်တဲ့ကူးစိုက်မှုမျိုးတွေကိုမပြုလုပ်မိအောင်ရှောင်ကျဉ်ဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစောဝင်းကပြောပါတယ
်မိဘအနေနဲ့ဘာလို့ဆိုစီမှန်ကန်တဲ့ကျန်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုသူတ္တတွေကိုရှာမိပါပေါ့နော်ဆရာဝန်အေပါဆရာမတွေပြောတဲ့ဟာတွေလုပ်ပါတချို့ဟာတွေကြောက်လဲဟိုမမှန်ကန်တာတွေအများကြီးပေါ်လာတာရှိတယ်ပေါ့နော်အဲ့ဒါမျိုးအားလုံးလူတိုင်းကိုလည်းမယုံပါနဲ့
A gulu email is on the Galama. Yeninga Lurigo, Amy Pianarane, Wampia, Wansho Yogari, people can I have Jimmy Shi on. Do you psych out with Tabu Lure Chow? The name people like that about it, you know, Tanzoba.
ဒေါက်တာတန်စောတင်ဆက်ပေးနေတဲ့လူလူနဲ့ကြမ်းမာရေးအစီအစဉ်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ် online ပေါ်မှာအချက်လက်ရှာပေးတဲ့Googleကနှစ်ထောင်ဆယ်ခုနှစ်အတွင်းဘယ်လိုအကြောင်းအရာတွေကိုလူတွေအသိကျင်ဆုံးလဲဆိုတဲ့စီးရင်ထုတ်ပြန်ခဲ့ပါတယ်။ရာအင်ဆတ်ဆိုပြီးတော့Googleကစီးရင်ပြုစုထားတဲ့အထက်မှာကမ္ဘာတဝန်းစိတ်ဝင်စားမှုအများဆုံးကဘယ်လိုအကြောင်းတွေလဲမြန်မာနိုင်ငံကနေGoogleမှာဘယ်လိုကိစ္စတွေကိုအများဆုံးရှာဖွေကြတယ်လဲဆိုတာမှတ်စုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြော
ในเดือนเช้ามาเช้าเลยไปกูชาร์บีเลยกูก็ซักมาณท้าวสกูกูเนี่ยเดือนมานี่จะจานเนี่ยเปิดตัวบ้าอันยาซงชาร์จาร์เลยลุ้นเชนเลยกูตั้งอยู่แต่กบ้าลงอ่ะชาร์จาร์กูเปล่าละอเมริกามาชาร์กูเปล่าละมีมาเนี่ยงานเด็กอ่ะชาร์กูเปล่าละมาสิแม่หมอเฮ้ยบ้ากูตั้งอยู่ไม่มาเว้ยฉันว่าใครจะไปไม่ไล่มีวูแต่กบ้าลงชาร์จาร์เลยเสียงกูเว้ยยังเปล่าจ้าอ่ะกูก็ยังเปล่าเนี่ยเปล่าอย่างนั้นณท้าวสกูกูเนี่ยเช้ากบ้ามา ကျူးစုပြီးတော့ရေးအင်ဆာ့ချ်ဆိုတဲ့စီးရင်ထုတ်ပါတယ်စောစောကကျွန်တော်ပြောသလိုပဲတကမ္ဘာလုံးမှာ Google Search တဲ့ရှာကြတဲ့စီးရင်အပြင်နိုင်ငံတစ်ခုချင်းစီကအများဆုံးရှာကြတာကိုခဏလေးခွဲပြီးတော့စီးရင်ထုတ်တာပါမဆူမြမုံခုနမီးရဲ့မိကုန်ဖြစ်ရင်တော့2019ခုနှစ်ထဲမှာအရှာအများဆုံးအချက်လက်10ခုမှာနှိပညာနဲ့ပတ်သက်တာဆိုလို့စီးရင်ထဲမှာပါတာတစ်ခုပဲတွေ့ရကြဘာလဲဆိုတော့ iPhone 11 အကြောင်းရှာကြတာမဆူမြမုံရဲ့ဟုတ်တယ်ကိုသားညုံရ Google ရဲ့တကမ္ဘာလုံးနဲ့ဆိုင်တဲ့ iPhone 11 အကြောင်းတစ်ခုတည်းပါတယ် 2019ခုနှစ်အတွင်းမှာဂူဂယ်မှာရှာကြတဲ့အချက်အလက်တွေကမှအရှာအများဆုံးအကြောင်းတွေကိုဂူဂယ်ကစူးစီးစီးရင်ပြုစုတာဆိုတော့iPhone တွေဟာလူတွေစိတ်ဝင်စားမှုအရာဆုံးစမတ်ဖုန်းအဖြစ်ရှိနေတယ်ဆိုတာပြသနေတယ်လို့လေ့လာသူတွေကတော့သုံးသပ်နေကြတယ်ရှင့်
iPhone 11 Pro မှာအသစ်ပါလာတဲ့အစိမ်းအောင်ဖုန်းအကြောင်းကနံပါတ်1နဲ့iPhone 11 Pro Max ရဲ့အကြောင်းတွေကနံပါတ်3အရှာအများဆုံးဆိုပြီးတော့ Google ရဲ့သုံးသပ်ချက်မှာတွေ့ရပါတယ်။တကမ္ဘာလုံးစီးရင်မှာနှိပညာနဲ့ပတ်သက်လို့iPhone 11တစ်ခုတည်းပါပေမဲ့အမေရိကန်နဲ့ဆိုင်တဲ့စီးရင်မှာတော့ Disney Plus Streaming ဝင်ဆောင်မှုအကြောင်းကနံပါတ်1အရှာအများဆုံးရှင့်အမေရိကန်မှာ Google ပေါ်မှာအများဆုံးရှာကြတဲ့အကြောင်းအရာ10ခုစီးရင်ထဲမှာ iPhone 11 ကတော့မှာနံပါတ် 6 နေရာရောက်သေးတယ်။
ကမ္ဘာမှာလူတွေစိတ်ဝင်စားရှာကြတဲ့စင်ကိုပြန်ကြည့်လို့ရှိရင်အားကစားတဲ့ပတ်သက်တာကထိတ်တန့်မယ်မဆွေမောက။တစ်ကနေနံပါတ်10ဆီးရဲမှာနံပါတ်1ကအိန္ဒိယနဲ့တောင်အာဖရိကကစားကြတဲ့ခရစ်ကက်အားကစားပွဲနံပါတ်3ကကိုပါအမေရိကဘောလုံးမိုးတွေကြောင်းနံပါတ်4ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကစားကြတဲ့ခရစ်ကက်ပွဲနံပါတ်10ကလည်းခရစ်ကက်ကမ္ဘာဖလားချန်ပီယံလူပွဲကြောင်းမြောက်
တကမ္ဘာလုံးမှာလူတွေသိကြလို့အရှာဆုံးစာရင်းထဲမှာနံပါတ်6ခုနဲ့ရှိကရုပ်ရှင်တွေအကြောင်းမှာ HBO ရိုက်ကူးတဲ့ Game of Thrones ရုပ်သံစီးရီးတွေရဲ့နောက်ဆုံးဇာတ်လမ်းတွဲတွေက 2019 ခုနှစ်မှာပြသွားတာမို့ဒါကိုလည်းလူတွေတော်တော်လေးစိတ်ဝင်စားကြတယ်။နံပါတ်9ကတော့ Avengers Endgame Superhero ရုပ်ရှင်နံပါတ်8ကတော့ Joker ရုပ်ရှင်အဲရုပ်ရှင်နှစ်ကားလုံးကလည်းဒီရုပ်ရှင်သမိုင်းမှာဝင်ငွေအများဆုံးရတဲ့စံချိန်တွေကိုတင်ခဲ့ကြတာလေ
Superhero ဆိုလို့မြန်မာနိုင်ငံကဂူဂယ်မှာအရှာအများဆုံးစီးရင်မှာနံပါတ် 1ချိတ်တာကလည်းစူပါဟီးရိုးပဲမဆူမြမောက် Avengers Endgame အပါအဝင် Avengers ရုပ်ရှင်ကားတွေထဲမှာပါတဲ့စူပါဟီးရိုးလူစုသန်းနိုးစ်ကမြန်မာနိုင်ငံစီးရင်ကတော့နံပါတ်1ပြမြန်မာနိုင်ငံစီးရင်ကတော့အကြောင်းပို့ဆုံးတဲ့စူပါဟီးရိုးလည်းပါတယ်နည်းပညာအကြောင်းတွေလည်းပါတယ်
K-pop စားလည်းပါတယ်ဂျပန်မန်ဂါကာတွန်းလည်းပါတယ်ဒီမှာတစ်ခုပြောချင်တာက Google ရဲ့တက်ပတ်လည်စီးရင်ကဒီဇင်ဘာလ17ရက်နေ့မှာထွက်တာဆိုတော့ 2019မှာလူတွေစိတ်ဝင်စားဆုံးသတင်းတစ်ခုဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့သတင်းတော့ဒီစီးရင်ထဲမှာမဝင်သေးဘူးရှင့်။ဒါပေမဲ့မြန်မာနိုင်ငံမှာ
2019 ခုနှစ်ထဲနောက်ထပ်လူပြောအများဆုံးကိစ္စတစ်ခုဖြစ်တဲ့ Unicode အကြောင်းကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့စီးရင်ဝင်နေဗျ။ Google ပေါ်မှာယူနီကုတ်ဖောင့်အကြောင်းရှာတာဒုတိယအများဆုံးပဲ။မြန်မာနိုင်ငံမှာ Unicode ဖောင့်ကို 2019 အောက်တိုဘာလ1ရက်နေ့မှာပြောင်းတာမဟုတ်လားဗျ။အဲဒါကြောင့်မလို့စက်တင်ဘာလ29ရက်နေ့ကနေပြီးတော့အောက်တိုဘာလ9ရက်အတွင်းမှာ Unicode ဖောင့်အကြောင်းရှာတဲ့နှုန်းအထွတ်အထိပ်ရောက်ခဲ့တာကိုလည်း Google က graph နဲ့ပြထားတယ်။
Junegong ne patat pi lo ba re sha de le so re sie ma le number 1 sha ja da ga pi taw su font dutiya ga vivo unicode font tatiya ga oppo unicode font tabo ga vivo phone no oppo phone no tong ja du re ga unicode the bo sha ja da phit me tta unicode ga number 4 fiber atwet sha de unicode a chang ga number 5 lo google ga ti ja khwe pi lo sie lo pya tha ba de
akulo google bo ma unicode font le sha ja de the ma sit win za bo kaung nan ga Shazunga Kiapini are, Dudia Sha Miazunga Iari Danga, Tatia Miazunga Chimpine, Bago Danga Zuta Miazone, Unigo Chang Sha Miazung Namanga Shira Garo, Zakai Dai Subro, Google Sima Tia Masimo.
Dima Yejis on the Chagaro, the Google Boma, English Lumio, Yechara Gobe, Google Gasayan Lotaraba, Nyamalu Shajara Mahobau, Nyamalu Shajara Mahobau. Now the Kuga, Unicom Chow, Dianda Pada, Sagalonu, Lakai Fondi Woma, Yamabadanet, the Piane, Yellow Palo Yadore, Erajangle, Unicom Fond, a Shazon Sayema, Kayapinega, Tayavira, Pinine, Gudanio Ya.
Nomaning a cinema, Naman Nit, Unicom Pino, Namatonga, Lakwa Kibo App, Jibo Chong, Google Woma Shajare, Nobu Nibinan Patada Solution, Nine Apps Sure, Android Mobile, Lakai Fond to App Digo, Download Lonevo Suzi Pitare, Apps Tule Pare. Xiaomi ga Redmi Note 7 phone တွေ ចောင်း လဲ ပါ တယ် မဆွေ မော
အဲ့ ဒါ ကြောင့် မြန်မာ နိုင်ငံ က အရှာ အများ ဆုံး စီးရဲ မှာ နီး ပညာ နဲ့ ပတ်သက်တာ 4 ခု လောက် ပါ တယ် ရှင့် နောက် game တွေ လဲ ရှိ သေး တယ် Call of Duty game, PUBG game, H5 game တွေ ကလဲ နံပါတ် 1 ကနေ 30 ဆင်း နဲ့ မှာ ပါ တယ် ရှင့်
Google ပေါ် မှာ English ကို ရှာ ကြ တဲ့ ထဲ မှာ နံပါတ် 30 နေရာ ရတာ ကတော့ K-pop star တွေ ပြ 2019 လဲ K-pop လောက မှာ လိမ္မာ ဆိုင်ရာ အရှုပ် တော်ပုံ နဲ့ Holy တကြွကြွ ဖြစ် ခဲ့ တဲ့ အဆိုတော် John Jung Yong ပေါ့
အမျိုးသမီးတွေကိုအတ္တမချင်းမှုနဲ့1600နှစ်ကြာသွားတဲ့သူ့အကြောင်းကလည်းမြန်မာနိုင်ငံမှာတော်လိခက်စားပုံရတယ်ဗျာ။ဂူဂယ်ပေါ်မှာအရှာဆုံးစီးရင်မှာနံပါတ် 10
နေရာရစီရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20kHz တင်း၅၁၁၃ည၊လိုင်းဒိုမီတာ29kHz တစ်တစ်၈၂၃ည၊လိုင်းဒိုမီတာ36kHz ကုသုံး၃၅တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညပိုင်းမှာတော့ဥရောပရဲ့မြန်မာအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စံကန်တာတွေကိုနားဆင်ကြရမှာပါရှင်။
အခုဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်များသစေအောင်ပြောပြပေးပါဦးမယ်ရှင်။ဟောင်ကောင်မှာမနေ့ကခရစ်စမတ်ပွဲတော်ကာလအတွင်းဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နှင့်ဆန္ဒပြသူတွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေကိုရဲကမျက်ရည်ယူဘုံတွေနဲ့ငွေယူကောင်းဖျန်းစည်းတွေကိုတုံးပြီးတော့နှိမ်နင်းခဲ့လို့ဆန္ ကိုကောင်းသမားတွေလို့ဝေဖန်ဖြစ်တင်လိုက်ပြီးဥပဒေကိုချိုးဖောက်သူတွေအနေနဲ့ဒီကျိုးဆက်ကိုပြန်ခံရမယ်လို့ပြောတဲ့အပေါ်မှာမကြည်နိုင်ရကနေစနားပြပွဲတွေထပ်ပြီးတော့ပေါ်ပေါက်လာတာပါ မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲပြောင်းကာလမှာငြင်းငြင်းနဲ့ပြန်နေတင်းမြေကြီးရဖို့ကျူးပန်နေနေရမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယဟန်မကာဒီနယ်ချားလ်စ်ဘူကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာဝေဖန်ဖြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမယ့်အခြေအနေကိုရှောင်ရှားပြီးမြန်မာနိုင်ငံနဲ့မြန်မာလူမျိုးတ
NLD party at Budiram Mune party, Puegue, Okata Uye Tingha, Tamaroga, Pika Kere Lene Gigi, Jaya Pakuera Jow, Puejin B. Tison Torello, E. Puega through website, Martin Hare, Dizeman Sangaya, Yakin B. Taipuemia, Sure Dreamia, Topian Chema, Popia Tabarishim.
ကြာသာရင်းနှစ်မိနစ်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသတင်းအောင်ပြောပြသွားတာပါရှင်အခုမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Terrace Smith ဖြစ်ပါတယ်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းရိုမီတာ19.9နဲ့9ရုပ်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါသည်VOA ပေါ This program has come to you from the Voice of America, Washington.